မျိုးသမီးငယ်တခုကိုမတော်တရားပြုတယ်ဆိုတဲ့သတင်းကြောင့်ရခိုင်ပြည်နယ်တန်တွဲမြို့မှာပြီးခဲ့တဲ့ညကမိရှုအကျန်းဖက်တက်ခိုက်တာတွေဖြစ်ခဲ့ပေမဲ့ဒီမိနစ်မှာတော့အခြေအနေတွေကငြိမ်သက်သွားပြီလို့ပြည်နယ်အစိုးရရဲ့ပြန်ကြားရေးတာဝန်ခံတခုကပြောပါတယ်။လုံးလုံးစင်မှာတော့ပြစ်မှုကျူးလွန်တယ်လို့တန်တရားရှိသူတွေကိုဖမ်းဆီးလိုက်ပြီးဒီအကျန်းဖက်မိရှုမှုကြောင့်အိမ်တဲအိမ်တလုံးနဲ့နေအိမ်ချုပ်မီးလောင်ခဲ့ပေမဲ့ထိခိုက်သေးဆုံးတာတော့မရှိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့ကနောက်ဆုံးအခြေအနေကို VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တန်တွဲမြို့မှာဇွန်လ30ရက်နေ့ညကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအာဏာပိုင်တွေကညမထွက်ရအမိန့်ထုတ်ပြန်ပြီးထိန်းသိမ်းလိုက်တဲ့နောက်ရုံးရင်းစံခတ်ဖြစ်နေတာတွေဟာပြန်လည်ငြိမ်သက်ခဲ့တာဖြစ်ပါတယ်။တန်တွဲမြို့ရဲ့လက်ရှိအခြေအနေကိုတော့ရခိုင်ပြည်နယ်အစိုးရရဲ့ပြန်ကြားရေးအဖွဲ့အတွင်းမှဦးဝင်းမြိုင်ကအခုလိုပြောပါတယ
်။ဒီနေ့နေ့ကတော့ဒီအကျဉ်းမှုကျွလို့နေဆိုတဲ့နှစ်ယောက်ကတော့ဖမ်းမိတာပါပဲ။အခြေအနေကတော့အေးအေးသေးပါပဲအကုန်လုံး။ဟုတ်အဲ့7နာရီနောက်ပိုင်းညံထရဒီလိုက်အော်ပြီးတဲ့နောက်ပိုင်းမှာဘာမှပြဿနာကြီးကြီးမားမားမရှိတော့ပါဘူးခင်ဗျာဒီမနေ့ဒီရင်းသေးပါလေ
တန်တွဲမြို့မှာအခုလိုအကျန်းဖက်တာတွေစတင်ရတဲ့အကြောင်းကိုတော့
ဟောတန်တွဲဖြစ်စရာဒီလိုပါ29ရက်နေ့လို့ဆိုမှာပေါ့အမျိုးသမီးယောက်ကတောင်ကုန်းသူသူကတန်တွဲတတ်သွားသူ့တော်ကျန်းနေပြီးတော့တန်တွဲကိုပြန်လာတယ်တန်တွဲကနေပြီးမှအဲကားကြီးမှနေပြီးတောင်ကုန်းကိုသွားဖို့သူစီစဉ်တယ်ပေါ့အဲ့လိုစီစဉ်တော့မှတန်ငယ်ငယ်ဒီမားယောက်ကလိုက်ပို့ပေးမယ်ဆိုပြီးတော့ခေါ်သွားတယ်လိုက်ခေါ်သွားတဲ့ဟာကိုတခါညမိုးချိုးလို့ဆိုပြီးမသားကြည့်တော့အဆိုင်ငယ်ငယ်ကြီးရဲ့အတော်ရင်မှာအိတ်ကြတယ်။ဆိုတော့အရင်ညမှာပြားသွားမယ်ဆိုပြီးတော့သူအပြင်ထွက်ကြတယ်ပေါ့ည9နိုင်လောက်။ဆိုတော့မသားကြည့်ဘူးအဲ့ဒီအောက်မှာနေတဲ့ကြက်ကနာဖြစ်တယ်။တခါအဲ့ဒီကြံလာတယ်မနေ့ကျတော့7နိုင်လောက်မှတခါတောင်ကုတ်ကိုသွားမယ်ဆိုပြီးတော့ဆိုင်ငယ်နဲ့ပြန်ထွက်တယ်။နောက်ထပ်ပြီးမှတခါအဲ့လိုကြက်ကနာဖြစ်တယ်။အဲ့လိုကြက်ကနာဖြစ်တဲ့ခါကျတော့ဒီရုံးဆိုင်ကဖြစ်တယ်ပြီးတော့သူ့ကောင်မလေးကိုထားပခဲ့တယ်။ဆိုတော့အဲ့မှာဘီနာတယောက်ကမြင်တော့အာလိုဘာဖြစ်လဲဗာညာမေးပြီးတော့သူ့ရဲဆောင်ကိုပို့ပေးတယ်အဲ့ဖြစ်စရာတော့အဲ့ဒါပါပဲ
နောက်ပိုင်းဆက်လက်ပြီးပြိပခါတွေဖြစ်ပွားလာတဲ့အကြောင်းကိုသူကအခုလိုဆက်ပြောပါတယ
်သူရဲဆောင်ကိုပို့တဲ့ချိန်မှာ၄နာရီခွဲ၅နာရီလောက်ပေါ့ဟာအဲ့မှာ၅နာရီလောက်ကြာတော့ဒီလူ50လောက်ကသူဗတင်းမီးတဲ့လက်ရှိမှာပေါ့ဗျာလာကြည့်တာလက်ရှိနဲ့စုံစမ်းတာလက်ရှိပေါ့အဲ့ဒီညာလာတဲ့အတွက်သူမျိုးခွက်နေလူရေးယူဆောင်ရမယ်ဆိုပြီးတော့ဒီရှင်းလိုက်တော့ပြန်သွားကြတယ်အဲ့ပြန်သွားပြီးတော့လမ်းမှာပြေးတယ်ဒီဘောကုန်ငါးနှစ်ရှိဘူပေါ့အဲရပ်ွက်နာမှာရှိတဲ့ကုန်ငါးကားကိတ်မှာရှိတဲ့ကုန်ငါးနှစ်ရှိဘူအိမ်မှာနေပါလေရိုက်ခွဲကြရတယ်ဆိုတော့အဲ့ဒါလည်းသူလူငယ်ကြီးဖွဲ့ရတာစီတော့ပြီးပါပြီတခါ9နိုင်လောက်ကြမှာအဲအိမ်တလုံးတဲအိမ်လုံးမရှိတယ်လို့သူတင်ရတယ်ကိုရတော့အဲ့ဒီမှာဒီလူငယ်ကြီးဖွဲ့ပြီးတော့ဝိုင်းဝန်းကြီးနေဒီနာအိမ်တလုံးမှာသူကလောင်နေတဲ့ပါသွားတယ်လောင်တော့အဲ့နေအိမ်တလုံးနဲ့ပါပဲနောက်အဲ့ဒီမှာဟိုဆိုင်ငယ်တကြီးနှစ်စီးတက်စီကစမေးတကြီးတက်စီကအဲ့လောက်ပဲရှိပါတယ်လူကြီးကြိုက်တာပါညာဘာမှမရှိပါဘူးနော
်ပြန်ကြားရေးအဖွဲ့အတွင်းမှဦးဝင်းမြန်ကဒီကနေ့မနက်မှာဈေးနဲ့ကြောင်းတွေနဲ့ပုံမှန်ဖွင့်ထားတယ်ရခိုင်ပြည်နယ်ကတခြားမြို့ရွာတွေမှာလည်းအေးချမ်းစွာပဲရှိနေတယ်လို့ပြောပါတယ်တန်တွဲဒေသကအစ္စလမ်ဘာသာဝင်တဦးကတော့ဒွာယာဝရီမြို့တစ်ဖက်မှာအကြမ်းဖက်တာတွေဟာအများဆုံးဖြစ်ခဲ့ပြီးအိမ်၆လုံးမီးရှို့ခံရတယ်လို့အိမ်30ကျော်ဖျက်ဆီးခံရတယ်လို့ပြောပါတယ
်မီးရှို့ခံရတဲ့အိမ်ကအဲ6လုံးပေါ့မိစုခါတာ6လုံးနောက်အိမ်တိုင်းလူလူမွတ်စလင်အိမ်တိုင်းလူလူကအပြက်ခံရတယ်ပေါ့နော်အဲအ ਨੇ များတော့ရှိတာပေါ့အပြက်ရှိကအိမ်ကြီးကသူကပြောတာ38အိမ်လောက်ရှိတယ်လို့ပြောတယ
်တန်တွဲမျိုးမိသားတက်ဖွဲ့ကိုဆက်သွဲမေးမြန်းရမှာတော့အိမ်၅လုံးမီးလောင်ကြောင်ပြောပေမဲ့အပြက်စီးခံရတယ်ဆိုတော့ကိုတော့မသိကြောင်းတာဝန်ကျဝန်ထမ်းတအူးကပြောပါတယ်တန်တွဲမျိုးကဒေသခံအမျိုးသမီးတအူးကတော့ဒီကနေ့တန်တွဲမျိုးမှာဈေးရီကြောင်းတွေတရားဝင်ပိတ်တာမရှိပေမဲ့လာသူမရှိတဲ့အကြောင်းအခုတို့ပြောပါတယ်
အာဇေဆိုင်နေကတော့လေသူတို့မွတ်စလင်တွေကမဖွင့်ဘူးမဖွင့်ဆိုတာဟိုမွတ်စလင်အတော်လုံးတော့မဟုတ်ဘူးတဆန်ကလေးပဲဖွင့်တယ်ဗုဒ္ဓဘာသာဆိုင်လည်းနည်းနည်းပါးပါးလေးပဲဖွင့်တယ်လေနည်းနည်းပါးပါးဆိုအများစုကတော့မဖွင့်ဘူးအလုံးလုံးဖွင့်ရင်၄၅ဆယ်ကိုဆယ်လောက်ပဲဖွင့်တယ်အဲဒီဖွင့်တယ်ဆိုလည်းဘယ်နှစ်နာရီလောက်ပဲဖွင့်နိုင်လဲဆိုတော့၁၇နာရီလောက်ပဲဈေးတဲတဲ့မရှိဘူးလည်းမရှိအားလုံးကပြင်ပြီးအခုပြန်လာရတာပေါ့၁၇နာရီလောက်ဆိုအဲကြောင်းနေရဆိုတော့မိပါလေကစိတ်မရှောင်စိတ်မရှောင်တော့အမိပါလေဆိုရင်ပြန်ပြီးတော့ခေါ်ရတယ်ကိုသားသမီးလေးတွေကိုပေါ့နော်ခင်ဗျုံပိတ်ပင်တဲ့ခါကျောင်းသားတွေကမရှိဘူးပေါ့အဲ့လို
ပြီးခဲ့တဲ့ညကဖြစ်ပျက်ခဲ့တဲ့ပြိပက္ခာလက်တလောအခြေအနေမှာငြိမ်သက်နေပေမဲ့မြို့ကလူထုတွေကတော့စိုးရင်ထိတ်လန့်နေစေဖြစ်တယ်လို့ပြောပါတယ်ဒီနေ့ထုတ်မြမအလင်းသတင်းစာမှာတော့ကောလာဟာလသတင်းတွေထွက်ပေါ်ခဲ့တာကြောင့်တန်တွဲမြို့မှာလူစုလူဝေးနဲ့ရုံးရင်းစံခတ်ဖြစ်ခဲ့ပြီးတာဝန်ရှိသူတွေနဲ့မြို့မိမြို့ဖတွေကဝိုင်းဝန်းထိန်းသိမ်းခဲ့တာကြောင့်လူစုကွဲသွားကြောင်းဘလူလာအတက်ပြက်တရာတွေထပ်မဖြစ်အောင်ညဘက်အပြင်မထွက်ဖို့တာဝန်ရှိသူတွေကမြစ်တရက်ခံထားကြောင်းဖော်ပြထားပါတယ်ဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာဝင်တွေအကြလွန်ခဲ့တဲ့နှစ်မေလကရခိုင်ပြည်နယ်မှာစတင်ခဲ့တဲ့ပြိပခါတွေကြောင့်နိုင်ငံတဝန်းမှာလူပေါင်း240ကျော်လောက်သေဆုံးခဲ့ပြီးတသိန်းခွဲလောက်ဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်